The Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ရက်ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကဆုမျက်မော်မှာစီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြွတွေအပေါ်နှိမ်နေတဲ့စစ်စင်ရေးကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကအကာအကွယ်ပြောကြားခဲ့ပါတယ်။အမေရိကန်မှာသမ္မတဘော်တရားစွဲနိုင်ဖို့စုံစမ်းနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌဟာနိုင်ငံတော်တစ္ဆာဖောက်မှုနဲ့အပြစ်ရှိတယ်လို့သမ္မတထရမ့်ကစွပ်စွဲပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အခြေညာပေးပါမယ်ရှင်။
အခုညပိုင်းနားဆင်ရမယ့်သတင်းလှတွေဆက်သွယ်မြင်းမြန်းချက်တွေထဲမှာတော့ရန်ကုန်တိုင်းဒေသကြီးအတွင်မြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေကွက်တွေထဲကမြေကွက်900ကျော်ကိုဒီကနေ့စတင်ပြီးတော့ကြတော့ရောင်းချပါတယ်။တခါရန်ကုန်စီပင်မှာတော့ဥက္ကဋ္ဌနဲ့အဖွဲ့ဝင်30ကျော်အတွက်ကားအစီ80ဝယ်ယူရင်းနဲ့ပတ်သက်လို့
ကျွန်တော်တိုင်းပြည်မှာလူရာတွေကအများကြီးပဲလိုအပ်နေတာတွေကလည်းအများကြီးပဲဒီကားဆိုတော့ကျွန်တော်တို့ပြောရပေါ့ဒီရင်လိုအပ်တော့ဝယ်ရဆိုလို့ရှိရင်33,000 ဒီအလောက်နဲ့မရဘူးလားပါဒီလိုအစီ80ပဲ
ဘုတ်တထောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့တုံ့တချက်နဲ့အတူနားဆင်နိုင်ပါတယ်။နိုင်ငံတကာသတင်းလော်ရီမှာတော့ပြောက်ွယ်လူနေပါဖြစ်နေတဲ့ကမ်ဘောဒီးယားရိုးရာအကရာမယနာဇတ်တော်ကြီးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်နားမှာကပ်ပြခဲ့ပါတယ်။အိုးအိမ်မဲ့တွေအတွက်စားစရာနဲ့တခြားလူအပ်ချက်တွေကိုအကူအညီအခမဲ့ပေးနေတဲ့ဘော်တီမိုးမြို့ကပရာဟိတအသင်းကြောင့်ကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကအကာအကွယ်ပြောကြားလိုက်ပါတယ်။အဆုံးမရှိအဓိပ္ပာယ်မရှိတဲ့စစ်ပွဲကနေထွက်ချိန်တက်ပြီးအမေရိကန်တပ်တွေကိုအိမ်ပြန်ခေါ်မယ်။အမေရိကန်တွေအကျိုးရှိတဲ့နေရာမှာပဲတိုက်ခိုက်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။ကတ်တပ်ဖွဲ့တွေဦးဆောင်တဲ့ Syria Democratic တပ် ဦး SDF နဲ့အတူ IS စစ်သေးကြတွေကိုတိုက်နေတဲ့အမေရိကန်တပ်တွေထွက်သွားရင်IS တွေကိုချေမှုန်းတဲ့စစ်စင်ရေးအပေါ်ဆိုးကျိုးရှိလာလိမ့်မယ်လို့ထောက်ပြနေချိန်မှာသမ္မတကအခုလိုကာကွယ်ပြောကြားတာဖြစ်ပါတယ်။တူရကီ၊ဥရောပ၊ Syria ၊ Iran ၊ Iraq ၊ Russia နဲ့ကတ်တွေအနေနဲ့ဖြစ်နေတဲ့အခြေအနေတွေကိုဘယ်လိုကင်တွယ်ဖို့လိုမလဲဆိုတာအဖြေရှားကြားရလိမ့်မယ်လို့သမ္မတ Trump က Twitter ပေါ်မှာရေးပါတယ်။ Syria နိုင်ငံမြောက်ပိုင်းက IS စစ်သွေးကြွတဲ့အပေါ်နှိမ်နင်းနေတဲ့စစ်စင်ရေးမှာ American တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့သမ္မတ Trump ကတူရကီသမ္မတ Recep Tayyip Erdogan နဲ့တင်းငွေနေနေတော့ကဖုန်းဆက်သွယ်ပြောကြားစဉ်ပြောခဲ့တဲ့အကြောင်းအင်ဂျီရောကသတင်းထုတ်ပြန်ခဲ့တာပါတူရကီနဲ့ထိစပ်နေတဲ့စီးရီးယားနိုင်ငံတွေကနေအမေရိကန်တပ်တွေရုတ်သိမ်းသွားခဲ့ပြီးဒါဟာအမေရိကန်နဲ့တူရကီသဘောတူညီချက်တွေအတိုင်းလှုပ်ဖို့အမေရိကန်ဘက်ကပြက်ကွက်တာလို့ SCF တပ်ပေါင်းစုအဖွဲ့ကစစ်ဆွဲပါတယ်အမေရိကန်ကစစ်ရေးပံ့ပိုးနေတဲ့ကတ်တပ်တွေဟာတူရကီကိုတိုက်နေတဲ့သဘုံအဖွဲ့တွေဖြစ်တယ်လို့တူရကီကပြောနေတာပါဒါကြောင့်အမေရိကန်တပ်တွေထွက်မသွားခင်မှာလက်နက်တပ်ပြေးထားတဲ့တချို့ကတ်တပ်တွေကိုလက်နက်ပြန်ဖြုတ်သိမ်းပေးမယ်လို့အမေရိကန်ကကြေညာပြုထားတာဖြစ်ပါတယ်။ SDF တပ်ပေါင်းစုထဲမှာအဓိကပါနေတဲ့ YPG အဖွဲ့ဟာတူရကီမှာကိုပိုင်အုပ်ချုပ်ရေးတောင်းနေတဲ့ PKK သဘောအဖွဲ့ကွဲဖြစ်တယ်လို့တူရကီကမြင်ပါတယ်။အမေရိကန်ကတော့ PKK နဲ့ YPG ကွဲတယ်လို့ဆိုပြီး YPG တပ်တွေအများစုပါဝင်တဲ့ SDF တပ်ပေါင်းစုအပေါ်စီးရဲထောက်ပံ့တွေပေးခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆင်းနေတဲ့အောက်တိုဘာ8ရက်နေ့နန်စီပလိုစီရဲ့လုပ်ရည်ဟာပြစ်မှုကြီးကျွလွန်တာဖြစ်တယ်လို့သမ္မတထရမ့်ကဆွဆဲပြောဆိုပြီးတော့ဒါဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့တောင်ဆိုရတယ်။ဒါဟာဖွဲ့စည်းပုံခြေကံဥပဒေပါစီမင်းစည်းကမ်းအတိုင်းပြစ်မှုကျွလွန်တဲ့သမ္မတကိုယာရုကနေဖယ်ရှားနိုင်တယ်လို့အောက်တိုဘာ8ရက်နေ့ကလည်းအလားတူပြစ်မှုကြီးကျွလွန်နေဆိုတာမျိုးတင်းငွေနေနေနှောင်းပိုင်းမှာ Twitter မှာထရမ့်ကရေးသားခဲ့တာပါ။ဒါပြင်သမ္မတရဲ့လုပ်ရည်တင်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အောက်တိုဘာထောက်လိုင်းရေးကော်မတီ8ရက်နေ့အဒမ်ရှစ်ကိုလည်းသမ္မတကထက်လောင်းပုတ်ခတ်ဝေဖန်ပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ Trump တို့ဖုံးပြောတဲ့ကိစ္စကို Mr. Schiff အနေနဲ့မဟုတ်မမှန်ပုံကြီးချက်ပြောဆိုတာကို Nancy Pelosi ကလည်းသိတယ်လို့ Trump ကပြောပါတယ်။သမ္မတနှစ်ဦးဖုံးပြောတဲ့အကြောင်းအရာတွေကိုဖတ်လိုက်ရတဲ့အခါမှာဒါဟာစံတင်လောက်တဲ့ကြိုတင်ကြံစီတဲ့ရာဇဝတ်ပြစ်မှုကြီးလိုပါပဲလို့ Shift ကအောက်လွတ်တော်ကော်မတီကြားနာပွဲတစ်ခုအတွင်သုံးသပ်ပြောဆိုခဲ့တာပါ Shift ရဲ့ဒီပြောဆိုမှုဟာရည်စရာကောင်းလွန်းတာကြောင့်ပြက်လုံးတော်ထတ်ထုတ်စရာမလိုတော့အောင်ကိုရည်စရာကောင်းလွန်းနေပါပြီလို့ Trump က Twitter မှာရေးသားပါတယ်သမ္မတကိုတရားစွဲဆိုနိုင်အောင်အခုအခါမှာ အလုပ်တော်ထောင်လိုင်းကော်မတီနိုင်ငံခြားရေးစီကံထိန်းသိမ်းကော်မတီတွေကနေအစိမ့်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးဖို့ရှိနေပါတယ်။အင်္ဂါနေ့မှာဥရောပသမဂ္ဂဆိုင်ရာအမေရိကန်သမ္မတဂေါ်ဒန်ဆောင်းလန်ဟာဒီအလုပ်တော်ကော်မတီရှေ့မှာစစ်ဆေးခံမှာဖြစ်ပြီးတော့တောက်ချနေကြရင်ယူကရိန်းဆိုင်ရာအမေရိကန်သမ္မတမရီယိုဗနိုဗစ်ချ်ဟာသူတာဝန်ကျရာကနေပြန်လာပြီးတော့ကြားနာပွဲမှာစစ်ဆေးခံမှာဖြစ်ပါတယ်။ဒါပြင်နိုင်ငံခြားရေးဌာနအင်ပီရိုနဲ့သမ္မတရဲ့ပုဂ္ဂိုလ်ဆိုင်ရာရှေ့နေရူဒီဂျူလီယာမီရိုအနေနဲ့ဒီလိုစုံစမ်းစစ်ဆေးရမှာလိုအပ်တဲ့တပ်တေခံစာရဲစာရဲနေပေးအပ်ဖို့ကိုလည်းအလွတ်တော်ကတောင်းခံထားပါရခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြားနောက်တစ်ဆင့်ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုဂျာလာရီနေမှာဝါရှင်တန်မြို့တော်မှာစတင်မယ်လို့အင်ဂျီရောကပြောလိုက်ပါတယ်တရုတ်ဒုဝန်ကြီးချုပ်ယူဟီဦးဆောင်နဲ့တရုတ်ကိုယ်စားလှယ်အဖွဲ့ကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာနဲ့ဗန်နာယုဝန်ကြီးစတီဗင်မနူချင်တို့ကကြိုဆိုပြီးတော့နှစ်နိုင်ငံကြားကုန်သွယ်ရေးကိစ္စတွေကိုအောက်တိုဘာ10ရက်နေ့မှာစတင်ဆွေးနွေးမယ်လို့အင်ဂျီရောကကြေညာချက်ထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆွေးနွေးခဲ့တဲ့ဒုဝန်ကြီးအဆင့်ဆွေးနွေးပွဲတွေကိုအခြေခံပြီးတော့ဆက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းနဲ့နည်းပညာရေးတရုတ်ကအတင်းကျပ်လွှဲပြောင်းခိုင်းတဲ့ကိစ္စညာနာပစ္စည်းမူပိုင်ခွင့်ကိစ္စတွေအပြင်လေယာဉ်စိုက်ပျိုးရေးနဲ့တွင်းကုန်မဟုတ်တဲ့တခြားကုန်သွယ်ရေးအတားအဆီးကိစ္စတွေကိုဆွေးနွေးကြမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်အမေရိကန်နဲ့တရုတ်ကြားဇူလိုင်လမှာတခါအခုလိုအဆင့်မြင့်ကိုယ်စားလှယ်တွေကြားဆွေးနွေးခဲ့ပေမဲ့ကုန်သွယ်ရေးအငင်းပွားနေတဲ့နှစ်ဖက်ကြားမှာတော့ထူးခြားတဲ့သဘောတူညီမှုမရခဲ့ကြပါဘူးကုန်သွယ်ရေးမှာတရုတ်ဘက်ကမမျှမတလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကဆက်ဆွဲပြီးတော့တရုတ်ဘက်ကဆောင်ရွက်မှုတွေပြောင်းလဲဖို့စတင်တောင်းဆိုခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေစတင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်တင်သွင်းတဲ့ကုန်ပစ္စည်းတွေပေါ်တစ်ဖက်လုံးကအပြန်အလှန်သွင်းကုန်ကောက်ခံနေတာတစ်နှစ်ကျော်ရှိနေပါပြီ
အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလုံတဲ့အတိုင်းမလုပ်ခဲ့တဲ့လူကြိုးရေးအဖွဲ့ဝင်တွေအနေနဲ့သူတို့လုပ်ရတဲ့အတွက်တာဝန်ခံရမယ်လို့အီရန်အာဏာပိုင်ကဒီကနေ့အာမခံပြောကြားလိုက်ပါတယ်။တင်းမာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဘက်စဒါစီဒီအရက်ကနေစစ်တပ်ကိုလည်းရုတ်သိမ်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လူကြိုးရေးတွေကြားညဘက်ဖြစ်တဲ့ပရိပခရအတွင်း73ရောက်တဲ့မင်းတည်ဆုံခဲ့တာပါအများပြည်သူအတွက်ပေးတဲ့ရေမီစားတဲ့ဝန်ဆောင်မှုတွေညံဖြစ်တာနဲ့အလောက်ကန်ရှားပါမှုတွေပေါ်မကျေနပ်လို့စခဲ့တဲ့တောင်းဆိုဆန္ဒပြမှုတွေကနေအစိုးရတာဝန်ရှိသူတွေအကြီးလိုက်စားမှုတိုက်ဖျက်ရေးအဆုံးသတ်ဖို့အထူးပါလူထုကတောင်းဆိုလက်ကြပါရယ်လူငယ်တဲ့တပတ်လောက်ကစပြီးတော့ဘက်ဒက်မြို့တော်နဲ့တောင်ပိုင်းကမြို့တချို့မှာဆန္ဒပြမှုတွေအတွင်းတည်ဆုံသူ100ကျော်ရှိနေပါပြီလူငယ်ရေးတပ်ဖွဲ့ဝင်1200ကျော်အပါအဝင်တိရက်တန်ရသူ6000ကျော်ရှိတယ်လို့ဤတဲ့ပြည်ထောင်စုဌာနပြောခွင့်ရကစနေနေ့ကပြောပါတယ်ဆန္ဒပြသူတွေတောင်းဆိုမှုကိုတုံ့ပြန်နိုင်ဖို့အတွက်ပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ခုကိုဤရက်ဝန်ကြီးအဖွဲ့ကတနေ့နေ့နေ့ကထုတ်ပြန်ခဲ့ပါတယ်ဆင်းရဲသားမိသားစုတွေအတွက်လူမှုဖူလုံရေးထောက်ပံ့တွေအလုပ်လက်မဲ့လူငယ်တွေအတွက်တင်နန်းပေးမဲ့အစီအစဉ်တွေပါပါဝင်ပါတယ်ဆန္ဒပြသူတွေနဲ့တွေ့ဆုံပြီးတော့သူတို့တောင်းဆိုချက်တွေကိုနားထောင်ဖို့လိုလားတယ်လို့ဝန်ကြီးချုပ် Adel Abdul Mahdi ကသူရဲ့ဒီဝန်ကြီးအဖွဲ့ကိုပြောထားပါတယ်လွန်ခဲ့တဲ့တစ်နှစ်လောက်ကမှအစိုးရအဖွဲ့ဖွဲ့ထားတဲ့ဝန်ကြီးချုပ်အဗ်ဒူးမာဒီအတွက်အခုဆန္ဒပြမှုကြီးကအကြီးအကျယ်စင်ကာပူကြီးတရက်ဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ไทโรมีเตอร์32กิโลเฮิรตซ์9300ญาไทโรมีเตอร์57กิโลเฮิรตซ์5885รอบเช่นสนิทตินเนอร์มาไทไมเตอร์190กิโลเฮิรตซ์1505นี้จะทุ่งเป็นไปได้เช่นทีนี้ล่ะนี่ญาแบ่นักงานกระทรวงတွေကို VOE ก็ဆက်ပြီးတော့ကြီးညာပေးနေပါတယ်ဆဲလ်တွေကအောက်ဆီဂျင်ဘက်မှာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရပ်ဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။သိပ္ပံပညာရှင်တွေဖြစ်ကြတဲ့ဝီလျံဂီလင်၊ဂရိတ်ဆမ်မန်ဇာနဲ့ပီတာရက်ကလစ်တို့ကိုပူးတွဲဆုပေးလိုက်တယ်လို့ဆေးပညာရပ်ဆိုင်ရာနိုဘယ်ကော်မတီအတွင်းရဲ့မှူးချုပ်တောမတ်စ်ဘောမန်ကဆွေဒင်နိုင်ငံစတော့ခ홈မြို့တော်မှာဒီကနေ့ကြေညာတာဖြစ်ပါတယ်ဆဲလ်တွေရဲ့ဇီဝဖြစ်စဉ်နဲ့ဇီဝဖြစ်ပျက်မှုတွေမှာအောက်ဆီဂျင်ပမာဏကဘလောက်တက်ရောက်မှုရှိတယ်ဆိုတာအခြေခံနားလည်အောင်လို့ဒီသိပ္ပံပညာရှင်တွေကလေ့လာခဲ့ကြတယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်သူတို့ရဲ့လေ့လာမှုတွေကနေသွေးအားနဲ့ယောဂါကင်ဆာနဲ့တခြားယောဂါတွေကိုတိုက်ဖြတ်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့အထောက်အကူဖြစ်ခဲ့တယ်လို့ဒီကနေ့စုကြေညာချက်မှာပြောကြားသွားပါတယ်ဒေါ်လာ6သိန်းကျော်နဲ့ညီမျှတဲ့စုငွေတွေကိုသိပ္ပံပညာရှင်3ယောက်ခွဲဝေကြရမှာဖြစ်ပါတယ်ညစဉ်ပေးတဲ့နိုဘယ်ဆုတွေမှာဆေးပညာရဆိုင်ရာနိုဘယ်ဆုကိုအမြဲတမ်းအရင်ဆုံးကြေညာလေးရှိပါရဲ့ရှင်
ဖိလစ်ပိုင်သမားရော်ဒရီဂိုဒူတာတေးကသူဟာခန္ဓာကိုယ်ကျွသားလို့ရမှုပိုင်းဆိုင်ရာအားနည်းတဲ့နာတာရှည်အာရုံကျော်ဝေဒနာကိုခံစားနေရတဲ့အတွက်သူ့မျက်ခွန်တစ်ဖက်ကအမြဲအောက်တွဲကျနေရတာဖြစ်တယ်လို့စနေနေ့ကပြောပါရယ်ရ ရုရှားနိုင်ငံကိုအလေပတ်သဘောရရှိနေခြင်းအဲ့ဒီမှာရှိတဲ့ဖိလစ်ပိုင်လူမှုတိုင်းဝန်နဲ့တွေ့ဆုံခြင်းမှာသမရဒူတာဒီကာဂူလို့ပြောတာပါ။အုပ်ချုပ်ရေးဘိုင်းမှာပြင်းပြင်းထန်ထန်ကံကြွယ်ဆောင်ရွက်တဲ့သူအသက်84နှစ်ရှိပြီဖြစ်တဲ့သမရဒူတာဒီဟာအလုတ်တော်အနေနဲ့အာမလတ်ဖြစ်နေတယ်လို့ဒီမိန်ကွန်းရှိတွေပြောလို့ရှိသူလည်းဖြစ်ပါတယ်။သမရဒူတာဒီကျမ်းမာရေးကြဆင်းလာနေတယ်လို့လည်းပြည်သူတွေကပြောဆိုနေတာတွေရှိပေမဲ့ဖိလစ်ပိုင်အစိုးရကတော့ဒါကိုထပ်ခါတလေလေညှင်းပယ်ခဲ့ပူပါတယ်ခင်ဗျာ။
ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာဂျပန်ငါးဖန်ကင်းလက်ရည်ရင်နဲ့မြောက်ကိုရီးယားငါးဖန်ကျင်းတို့ဒီနေ့မနေ့တိုက်မိလို့ရေထဲပြုတ်ကျသွားတဲ့မြောက်ကိုရီးယားတွေကိုလိုက်ရှာနေတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်။ငါးခိုးဖန်နေတဲ့မြောက်ကိုရီးယားတင်မောပေါ်မှာတင်မောသားအယောက်20လောက်ပါပြီးတော့တချို့ကတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန်ငါးလုပ်ငန်းဌာနပြောခွင့်ရကပြောပါတယ်။ဂျပန်နိုင်ငံမြောက်ပိုင်းနိုတိုကျွန်းဆွယ်ကမ်းလွန်ယာမာတိုတိုင်းဆိုတဲ့နေရာမှာရေရင်နှစ်ဆင်းတိုက်မိခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာမြောက်ကိုရီးယားတွေပြည်ကြီးငါခိုးဖက်မှုမြင့်တက်လာတဲ့အတွက်ဂျပန်ကလည်းတိုးမြင့်ကင်းလက်နေတာဖြစ်ပါတယ်ရှင
်။အစ္စရေးနိုင်ငံမြောက်ပိုင်းမှာလူ 6,000 လောက်နေထိုင်ခဲ့တဲ့ဒီအနှစ်9,000ကျားရှေးဟောင်းမြို့တစ်မြို့ကိုရှာတွေ့ခဲ့ပါတယ်။အစ္စရေးရှေးဟောင်းသူရတနာဌာနတာဝန်ရှိသူတွေကဒီမျိုးဟောင်းမှာယဉ်ကျေးမှုပေါင်းစုံတွေ့ရသလိုအသေးချာစီမံပြီးတော့မြို့ပြတည်ဆောင်ခဲ့တာလို့လည်းဆိုပါရဲဒီလိုစီးစင်းတဲ့ကြားနဲ့တည်ဆောက်ထားတဲ့ရှေးကျတဲ့မြို့တစ်မြို့တွေ့ရဖို့ဆိုတာဘလို့မှထင်မှတ်ထားတဲ့အရာမဟုတ်ဘူးလို့ရှေးဟောင်းသူရတနာပညာရှင်ဒိနာရှလမ်ကပြောပါရဲတဲအဗီမြို့မြောက်ဘက်ကီလိုမီတာ50လောက်ကဟရစ်မြို့နားမှာလမ်းဖောက်နေတော့ဒီကျေးခေတ်ကတည်ဆောင်ခဲ့တဲ့ဒီမြို့ကိုရှာတွေ့ခဲ့တာပါခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းအတွင်းမှာမြေခွက်လျှောက်လွှာတွေရောင်းချပေးနေတဲ့အကြောင်းကိုပြောပြချင်ပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်မြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေခွက်တွေကမြေခွက်900ကျော်ကိုလုပ်ငန်းသုံးတဲ့လူနေထိုင်ဖို့ဆိုပြီးတော့စတင်ရောင်းချဖို့စီစဉ်တာဖြစ်ပါတယ်။ဒီမြေတွေကိုရောင်းချမယ်ကြောင်းရန်ကုန်တိုင်းအစိုးရအဖွဲ့ကအောက်တိုဘာလ2ရက်မှာကြေညာခဲ့ပြီးရန်ကုန်အရှေ့ပိုင်းခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနစုပေါင်းရုံးမှဒီကနေ့လျှောက်လွှာတွေစပြီးတော့ရောင်းချခဲ့ပါတယ်။ရန်ကုန်တိုင်းလွှတ်တော်ကိုအသိပေးအကြောင်းကြားခြင်းမရှိဘဲအခုလိုရောင်းချမယ်မြေတွေဟာကျူးကျော်တွေကြောင့်နောက်ဆက်တွဲပြဿနာတွေရှိလာနိုင်တဲ့အကြောင်းဝေဖန်နေတာတွေလည်းရှိပါတယ်အပြည့်စုံကိုတော့ကိုစောထက်ကပြောပြမှာပါရှင
်။ရောင်းတိုင်းဒေသကြီးအတွင်းအရင်အစိုးရကတင်ဆက်ထားတဲ့မြေတွေလိုတန်တရားရှိခံရတဲ့မြေကွက်တွေကိုရောင်းတိုင်းအစိုးရကဥဆောင်ပြီးစစ်ဆင်မှုတွေပြုလုပ်ပြီးတဲ့နောက်မှာအခုလိုရောင်းချဖို့အစီအစဉ်ဖြစ်လာခဲ့ပါ။ဒီမြေကွက်တွေကိုရောင်းတိုင်းအစိုးရမြေစီမံခန့်ခွဲမှုကော်မတီကရောင်းချတာဖြစ်လို့စိတ်ချယုံကြည်နိုင်ကြောင်းရန်ကုန်မြို့တော်ဝန်ဦးမောင်မောင်စိုးကမီဒီယာတွေကိုဒီနေ့ပြောလိုက်တာပါ။
ရောက်တာမှန်ပါတယ်ဘုရားတဲ့ဒီရောက်တာကျုပ်ဦးတယောက်နဲ့မဟုတ်ပါဘူးအစိုးရအဖွဲ့အစည်းအနေနဲ့ရောက်တဲ့အတွက်ကြောင့်အပမှန်လေးရှိပါတယ်
မျိုးသစ်တွေတည်ခဲ့တဲ့အချိန်ကနေအခုအချိန်ထိလူနေအဆောက်အဦအကောင့်တွေမပေါ်နိုင်ပဲကြံနေရဲ့အစိုးရစီမံခန့်ခွဲခွင့်ရှိရမြေတွေကိုပြန်လည်ဖော်ထုတ်ပြီးမြေယာရော်ကြီးတွေပေးနိုင်ဖို့အတွက်ဒီမြေတွေကိုရောင်းချတာပါအခုအချိန်ထိရန်ကုန်တိုင်းအစိုးရကမြေယာရော်ကြီးကျပ်ငွေ 6.9 ဘီလီယံပေးအပ်ထားပြီး 2019-2020 ဘတ်ဂျက်မှာကျပ်ငွေ 37 ဘီလီယံရော်ဖို့ရှာထားကြောင်းရန်ကုန်စီမံသားရာအရာရှိတဦးကမီဒီယာတွေကိုပြောပါတယ
်တစ်ဖက်ကဒီမြေတွေကိုကျေကာဘာကဇော်ကြီးတစုံတရာမပြီးပဲနဲ့စိတ်ယူထားခဲ့တဲ့အတွက်ကြောင့်တို့တဲ့သမားတွေကပြန်ပြီးတော့ရလို့ကြောင်းတောင်းတာရှိပါတယ်။ဒါကြောင့်လေကျွန်တော်တို့ကရောင်တိုင်းမှာခရီးပြင်းနဲ့ရှားပြင်းသာသေးသေးခံရပြန်လေစီစစ်ရေးပေါ်စီရနေပြီးတော့မှစီစစ်ထားတဲ့ပူရဲပေါင်း3,000ကျော်ရှိပါတယ်။အဲ့ဒီလိုဒီရာရောကြီးပြီးတဲ့အခါမှာပြန်လေပြီးတော့ရရှိနိုင်ဖို့အတွက်ပေါ်နေတဲ့ဒီဘက်ကကျွန်တော်ပြန်လေရောင်းချခြင်းဖြစ်ပါတယ်
မြေကွက်တွေကတော့တကုံမျိုးတဲ့၄မျိုးနဲ့လှိုင်းသားရရွှေပြည်သားနဲ့မော်ဘီမျိုးနယ်တွေကမြေအေက 85.592 အေကပေါ်ကမြေကွက်ပေါင်း600နီးပါးကိုထုတ်ရောင်းသွားမှာဖြစ်ပါတယ်အမည်မပေါ်သူရဲ့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးကတော့ဒီကိစ္စအသေးစိတ်ကိုလွှတ်တော်ပိုင်းကမသိရှိထားကြောင်း VOE ကိုပြောပါတယ်မြေမရှိတဲ့သူတွေကိုရောင်းချတာမျိုးဖြစ်ရင်ဒီကိစ္စကိုထောက်ခံပေးမယ်ဥပဒေအရရန်ကုန်တိုင်းလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သာဆောင်ရွက်တဲ့ကြောင်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တယ်လို့ရန်ကုန်စောက်ကြီးအဖွဲ့တည်ထောင်သူလည်းဖြစ်တဲ့ဒေါက်တာညူညူသိန်းက VOE ကိုပြောပါတယ်
။ဥပဒေအရကတော့တိုင်းပြည်သားကြီးအစိုးရအဖွဲ့ကဘယ်လိုစီမံကိန်းမျိုးပဲလုပ်လို့လွှတ်တော်ကိုတင်ပြပြီးလွှတ်တော်ရဲ့ခွင့်ပြုချက်ရမှာလုပ်တင်တာပေါ့နော်။
အဲ့တော့မြေသားကျွေးတဲ့ကောင်းတော်လေးပဲပေါ့နော်ဒုထုံးလုံးလေးမှားတယ်ဆိုလို့ရှိရင်တကယ်တမ်းနောက်ပိုင်းမှာနိုင်ငံတော်နေနာမှုတွေဖြစ်တယ်ဆိုလို့ရှိရင်အတခြားသောဥပဒေတွေနဲ့ဒီဇယ်ဥပဒေတွေနဲ့ညှိနှိုင်းရဖြစ်လာနိုင်တယ်လीနော်အခုရောင်းလိုက်အစိုးရရှောက်သွားထုတ်ရောင်းတဲ့မြေကွက်တွေဟာလက်တွေ့မြေပြင်အခြေအနေမှာကျူးကျော်နေထိုင်သူတွေရှိနေကြောင်းမြေကွက်ဝယ်ယူဖို့စုံစမ်းနေရရှန် ကိုဖော်ထုတ်ဖို့ရှိပြီးတတိယအဆင့်အနေနဲ့တကုံချီပိုင်းနဲ့တကုံစိတ်ကန်းကမြေဧက9300မှာလူနေအိမ်နဲ့စီးပွားရေးဆောင်ကြီးအကောင့်တွေဖော်ဖို့ရှိပါတယ်။ဒါကအရင်အစိုးရလက်ထက်ကစံပြစက်ပြိုးရေးဆောင်အတွက်ကုမ္ပဏီကြီးတချို့ကိုချထားပေးပေမဲ့အကောင့်တွေမပေါ်တာကြောင့်အဲ့ဒီတဲက80ရာခိုင်နှုန်းကိုအစိုးရကပြန်ယူဖို့ရှိကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာရန်ကုန်စီးပင်သားရအရာရှိတို့ကပြောခဲ့ပါတယ်။မြေကွက်အခြေတွေကတော့ပေ40 60ကနေပေ100 120မြေကွက်တွေပါပါတယ်။လျှောက်ပါတစ်စောင်းကို1000ကျပ်နဲ့ရောင်းချပေးနေပြီးလာလျှောက်တဲ့ဥယျာကမျောလင့်ထားတဲ့ဥယျာတွေအစမတန်ပုံများနေရလို့ပြောနေရလဲရှိပါတယ်။ရောင်းတိုင်းအစိုးရကြီးကပင်စင်စားရီအတွက်မြေကွက်ချပေးမယ်ကိစ္စကိုလည်းလွန်ခဲ့တဲ့3နှစ်လောက်ကလုပ်ခဲ့ပြီးတစ်စောင်းကို1000ကျပ်နဲ့ရောင်းချခဲ့ရမှာရောင်းတိုင်းအစိုးရရုံးမှာလျှောက်ပါပေါင်း600ကျော်လောက်ရောင်းချခဲ့ရပါတယ်။အဲ့ဒီကိစ္စကဒီနေ့အချိန်ထိဘာဖြစ်သွားရဲဆိုရဲနောက်ဆက်တွဲအခြေအနေကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းရန်ကုန်မြေယာကိစ္စတွေကိုစောင့်ကြည့်နေသူတွေကပြောပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။အခုတခါရန်ကုန်စီပင်တာယာကဝယ်မဲ့ကားအစီး80ကိစ္စဝေဖန်ခံရတာဘာကြောင့်လဲနားဆင်ကြရပါပါ။ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီရဲ့2019-2020ဘဏ္ဍာနှစ်မှာမြို့နယ်စီပင်တာယာဥက္ကဋ္ဌတွေနဲ့အဖွဲ့ဝင်တွေအတွက်ကားအစီး80ဝယ်ဖို့လွှတ်တော်ကအတည်ပြုပေးလိုက်တဲ့အပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေဝေဖန်နေကြပါတယ်။ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီအနေနဲ့ရငွေနဲ့သုံးငွေမမျှတာပဲဘတ်ဂျက်လူငွေပြနေတဲ့အချိန်မှာအခုလိုငွေလုံးငွေရင်းသုံးဆွဲလိုက်တာကိုကန့်ကွက်ကြတာပါ။ရန်ကုန်မြို့တော်ဝင်ကတော့ဒါဟာပေါ်ယူရာမဟုတ်ဖဲရတဲ့ရထိုက်တဲ့အတွက်စီစဉ်လိုက်တာလို့တုံ့ပြန်ထားပါတယ်ဒီအကြောင်းပြည်စုံကို VOE သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်တိုင်းဒေသကြီးတတော်မှာ2019-2020ဘဏ္ဍာငွေဥပဒေအကြောင်းကိုအော်တိုဝါလာ၄ရက်နေ့ကအတည်ပြုလိုက်ပါတယ်အဲ့ဒီဘတ်ဂျက်ထဲမှာလာမယ့် 2019-2020 ဘဏ္ဍာရေးနှစ်မှာရန်ကုန်မြို့တော်စီပင်သားရေးကော်မတီအတွက်ကားစီး80ဝယ်ယူဖို့ကိစ္စကိုစီမံဘဏ္ဍာဝန်ကြီးကအတည်ပြုပေးခဲ့ပါတယ်။အခုလိုကားဝယ်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့တော်ဝန်ဦးမောင်မောင်စိုးကတခြားဌာနတွေမှာကားရပြီးကိုဌာနကညွှန်ကြားရေးမှုတွေမှာကားမရှိဘူးဆိုရင်တင်ငယ်စရာဖြစ်နေပြီးဒါဟာရတဲ့ရထိုက်ပြီးပိုယူရာမဟုတ်ဘူးလို့ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်သားရေးကော်မတီနဲ့သတင်းမီဒီယာတွေ့ဆုံပွဲမှာအခုလိုပြောပါတယ်။
ရုပ်ကြီးရဒီဇိုင်းကကားရတယ်ကျွန်တော်တို့မှာရှိတဲ့ကြွက်ခဏမှုပေါ်တဲ့ဒီဇိုင်းကကားမရှိဘူးဘာဖြစ်လဲတိတ်ပါလဲကိုယ့်ကိုယ်ဝယ်စည်းရတာပါပဲမတူဘူးတစ်ချိန်ကျရင်ခဏအဆုံးပြုပေးရတဲ့ကားနဲ့ကိုယ်ကားတော့ကိုယ်ကြည့်တဲ့ကားနဲ့ရရှိကြတယ်အဲ့ဒါလည်းအောက်ထဲမှာရှိတဲ့ကားဘာလို့လဲဆိုတော့ကားပြတာဆိုတော့တောင်းတယ်ကျွန်တော်တို့နိုင်ငံတော် ECC ကိုတောင်းတယ်တောင်းတဲ့ကား ECC ကြီးရဲ့ကျွန်တော်စာကြတယ်ဘောပင်းနာကဒါဝိုင်း ECC ကကိုယ့်ဘက်ကကိုရက်နေတယ်ကျုပ်ကျက်တယ်ကွာ။ပိုးရင်ကမပေးရတော့ခုမပေးဘူး။ဒါကြောင့်မို့လို့ပါလို့ဆို။ရန်ကုန်တိုင်းဘတ်ဂျက်ကရင်ထည့်ပြီးတော့ကားဝယ်ပါဆိုလို့ပြောတဲ့အတွက်ကြောင့်တန်ဟာသူတို့ပိုးယူတာမဟုတ်ဘူး။
အခုဝယ်ယူဖို့ခွင့်ပြုလိုက်တဲ့ကားစီး80ဟာမြို့နယ်33မြို့နယ်ကစီပင်ဥက္ကဋ္ဌတွေအတွက်တယောက်တစ်စီးနှုန်းအပါအဝင်အဖွဲ့2ဦးရွေးချယ်ခံကော်မတီဝင်6ဦးအတွင်းရေးမှူး9ဦးတို့အပြင်ညွှန်ကြားရေးမှူးနဲ့အထက်လုပ်ငန်းသုံးဆွဲရန်15စီးအဲ့ချို့ဖို့အတွက်တစ်စီးဝန်ထမ်းတွေကိုအခမ်းအနားချို့ဖို့အတွက်3စီးနဲ့လုပ်ငန်း3ဦးအတွက်13စီးဆိုပြီးပါရှိပါတယ်ရန်ကုန်မြို့တော်စီပင်သားရအနေနဲ့အစိုးရကဘတ်ဂျက်လုံဝင်များနေချိန်မှာပြည်သူတွေအပေါ်ညှတာခြင်းမရှိတဲ့အတွေးခေါ်တွေကိုဆွံ့လွတ်ပေးဖို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကပြောဆိုထားပါတယ်
အခုဒီအစိုးရလက်ထက်မှာလူငွေတွေအများများနေတဲ့အချိန်မှာမတုံ့ပြန်မတုံ့ထိုက်တဲ့ကိစ္စတွေမှာမတုံ့ပြန်ခြင်းမဟုတ်ပါတော့အခုဆိုလို့ရှိရင်ဒီကိစ္စဘယ်လိုမှမတုံ့ပြန်ဘူးဆိုတာထင်ရှားနေရတယ်။အဲ့တော့မတုံ့ပြန်တဲ့ပတ်စံတွေကိုမတုံ့ပဲထားခြင်းအပြင်လူငွေပြမှုလျော့ပါတယ်။အထားကြောင့်မလို့ဒီရမပြည့်တော်စီရင်ပါရအနေနဲ့ပေါ့နော်။လူတို့နဲ့တသားနဲ့ဖြစ်တဲ့အစီအစဉ်တွေအကြံစီတွေအလုပ်ကိုင်းတွေကိုလုပ်ပေးကြပါပေါ့နော်။လူတို့အပေါ်ဘာမှမချရရောက်တဲ့လူတို့ကိုသာသာထောက်ထားခြင်းမရှိတဲ့တွေးအခေါ်လေးကိုပေါ့နော်ဆွတ်လို့ပေးပါပါလို့အစီအဝါမြစ်တာရက်ခံပါ
ရန်ကုန်မြို့မှာမရှိစင်းရသားတန်းတဲ့ခြေရှိနေပြီးရုံးကန်နေရချိန်မှာပြည်သူတွေစီကရတဲ့အခွန်ငွေတွေနဲ့ကားဝယ်စီမယ်ဆိုတာဟာမလုံတင်တဲ့ကိစ္စဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုထောက်ပြနေပါတယ်လွှတ်တော်တွင်မှာဘတ်ဂျက်လုံးဝပြနေပြီး
ไตมีมาဝင်ဝင်နေနေချင်းဒီလိုကားစီးရေ80ထိခွင့်ပြုလိုက်တာဟာမဖြစ်သင့်ဘူးလို့ဘုဒ္ဓဆောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်မေဆိုးကလည်းပြောပါတယ်ကျွန်တော်တိုင်းမှာလူရတဲ့အများကြီးပဲလိုအပ်နေရတယ်အများကြီးပဲအဖြစ်ဆုံးနေရတယ်အများကြီးပဲကိုပြည့်နေတဲ့မှာတော့မှကျွန်တော်တို့ကုလေးမြေတာကာလအတွင်းမှာလိုအပ်ချက်ရှိပြီးလုံနေရမယ်ကိစ္စတွေအများကြီးရှိတယ်ကျွားရယ်လုံနိုင်တာရှိတ
ုံးတဲ့တုံးစီအလောက်နဲ့မရဘူးလားဗောဒီလိုအစီးရှိတယ်ကမှတို့ရအောင်လဲဆိုကျွန်မတို့ချောအောင်မိပါရဲ့ရှင
်အခုနေ့အစောပိုင်းလုံးကလည်းရန်ကုန်စီပင်တရားရေးကော်မတီဟာကားအစဉ်45စီဝယ်ယူဖို့အတွက်7ဘီလီယံချီတဲ့ငွေပမာဏကိုလွှတ်တော်မှခွင့်ပြုငွေတောင်းခံခဲ့ပူပါတယ်အဲ့ဒီအပေါ်လွှတ်တော်ကိုယ်စားလှယ်တော်တော်များများကကန့်ကွက်ခဲ့ကြပြီးပြည်ထောင်စုလွှတ်တော်ကိုပေးပို့ခဲ့ရမှာစက်တင်ဘာလကပယ်ချခံခဲ့ရပါတယ်အခုတခါမော်တော်ယာဉ်အစင်း80ဝယ်ယူဖို့အတွက်ကိုတော့ပြီးခဲ့တဲ့၄ရက်နေ့ကအတည်ပြုပေးလိုက်ပြီးတိုင်းဒေသကြီးဗန္နာရန်ပုံငွေအစီအစဉ်နဲ့ဆောင်ရွက်ဖို့ပြည်ထောင်စုအစိုးရအဖွဲ့ရုံးကညွှန်ကြားထားပါတယ
်မြန်မာနိုင်ငံဟာဆစ်ဆူရလက်ထက်တလျှောက်လုံးမှာလူခွေရင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာဆစ်ဆူဝါပြောဆိုဝေဖန်တာတွေခံခဲ့ရပြီးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အရသာဆူရလက်ထက်မှာလူခွေရင်ကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြာခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွေရင်နဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့ဆူရအာဏာယူလာချိန်မှာလူခွေရင်နဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ရတအစုရရဲ့လုပ်ပိုင်권ပဲနည်းနေလို့လားသရရှင်တွေဘယ်လိုယူဆကြပါလဲ။ဒါမဲ့အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်နေကြည့်ကြပါရစေခင
်ဗျာ။နောက်ကအင်္ဂါညထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုနိုင်ငံတကာသတင်းလာတွေကိုအလှည့်ပေးကြပါမယ်။ကမ္ဘောဒီးယားတွေကိုကမ္ဘောဒီးယားလိုလက်ခွန်ခေါက်လို့ခေါ်တဲ့မျက်နှာဖုံးစွပ်ကပြရတဲ့ရာမယနာဇတ်တော်ကြီးအကဟာကမ္ဘောဒီးယားမှာပျောက်ကွယ်လူနီးပါးဖြစ်နေပါပြီ။ဒါပေမဲ့မိုင်ပေါင်းများစွာကွာဝေးတဲ့အမေရိကန်ပြည်ထောင်စုမှာတော့လက်တလော့ပြန်လည်တင်ဆက်ခဲ့ပါတယ်။ဝါသနာရှင်တစုကအချိန်များကြီးပေးလေ့ကျင့်ပြီးတဲ့နောက်မှာဒီရိုးရာကကိုဝါရှင်တန်မြို့တော်နာမှာကပြခဲ့တာပါ။ Chitra Chap ပေးပို့ထားတဲ့သတင်းလွှာကိုကိုငင်းချန်းကပြောပြပါမယ်ရှင်။
အခုလိုခြေဟန်လက်ဟန်နဲ့ညနေဖုံးစုပ်အကတွေဟာကမ္ဘောဒီးယားရှေးရိုးရာလက်ခံခောက်အကရဲ့အစိပ်ပိုင်းတွေဖြစ်ပြီးဝါသနာရှင်တွေစူးစီးကြပြတာပါဝါရှင်တန် DC နားက Silver Spring မြို့မှာနေ့စဉ်ကျင်းပတဲ့ကမ္ဘောဒီးယားယဉ်ကျေးမှုပွဲတော်မှာကပြခဲ့ကြတာပါဒီပွဲတော်ကအမေရိကန်နိုင်ငံတဝန်းကကမ္ဘောဒီးယားအနုပညာရှင်တွေဈေးရောင်းသူတွေကိုဆွဲဆောင်နေတာပါချုံကင်းဟုံကခမာရဆမ်ကီအနုပညာအဖွဲ့ရပါတမလတိမွေးတဲ့ခင်ဗျာ
ဒန်ငါခေါင်းခေါလားဂျာပန်စံပိုင်းနေစခမာလခံခောက်အကကိုအမေရိကန်မှာပထမဆုံးကြည့်ဘူးတာပါခမာယဉ်ကျေးမှုရိုးရာနဲ့အနုပညာတွေထိမ့်သိမ့်ဖို့အတွက်သူတို့ကြိုးပမ်းနေတာတိတ်ကောင်းပါတယ်သူတို့လောက်တာတိတ်ကိုလည်းအောင်မြင်ပါတယ်ဒါကြောင့်ကျွန်မပျော်ရွှင်ရပါတယ
်ရှေးရိုးရာထုံးစံကိုထိမ့်သိမ့်ရတဲ့အတွက်ဂုဏ်ယူပါတယ်လို့ကမ္ဘောဒီးယားအတိုင်းဝိုင်းလေးကိုဦးဆောင်ကျင်းပသူဘန်ပေါင်ကပြောပါတယ်
ละคันเขาคือถ้ายืนกึดมือตะถาจี
คมาละคันเขาอนุปัญญาหาเปี่ยวตั้วไปรู้တော့มาทินอ่ะวะยูเนสโกก็ละคันเขาอกะကိုချက်ချင်းထင်းထင်းကဝေရမယ်ယဉ်ကျေးမှုအမွေနေ့ဖြစ်နေတတ်မှတ်ထားပါတယ်ဒါကိုပြန်လဲရှင်းတလောင်အောင်လုပ်ရတာဂုံယူပါတယ်ဒါဟာ16နှစ်အတွင်းအကြီးမားဆုံးလုပ်တဲ့ပွဲပါ
ခမာနီရွေးရဲ့အုပ်ချုပ်မှုအတွင်းဒီရှေးအန်ကာအနုပညာဟာပျောက်ွယ်လူနီးပါဖြောက်ဖြက်ခံရပါတယ်1980ခုနှစ်နောက်ပိုင်းမှာဒီအကကိုတင်ယူတာကိုပိတ်ပင်ခဲ့ပြီးတော့ကာဂျီတဲရီအနုပညာရှင်တွေစာရေးဆရာတွေအပါအဝင်အနည်းဆုံးလူ 1.8 တန်းအသက်ခံရပါတယ်ကာဂျီတဲရီအားလုံးဟာအမျိုးသားတွေကြီးဖြစ်ပါတယ်မျက်နှာဖုံးဝစ်ပြီးကရတဲ့ဒီအကဟာအိန္ဒိယရိုးရာရာမယနာဇတ်တော်ကြီးကိုကမ္ဘောဒီးယားပုံစံနဲ့ဖျော်ဖြေတာဖြစ်ပါတယ်ဆမ်ရော့မန်ကကာဂျီတဲတူပ
ါစံတိုင်းနှင်းတူအောင်မွေမွေနှင်းမန်ပါ
အကနဲ့လက်ဟန်ချင်းတွေဟာဇလန်းတွေအလွန်အရေးကြီးပါတယ်အထူးသဖြင့်ဒေါသနဲ့ချက်ချင်းမေတ္တာကိုဖော်ပြတာမျိုးပါ
အကဆရာဦးချီတာအုံးကဘူဒပန်ကမ္ဘောဒီးယားကလာတာပါအမျိုးသားကကြည်တဲ့အလွန်လောက်ရဖို့လူစုရတာအခက်အခဲဆုံးဖြစ်ပြီးပညာတယ်မဟုတ်တဲ့ဒီရောက်30လုံးကိုလေ့ကျင့်ပေးရတာပါကမ္ဘောဒီးယားရိုးရာဝိစုံတွေနဲ့လက်ဝဲယေဒနာတွေကိုလည်းရှာရတာမှလည်းအခက်အခဲတွေရှိခဲ့ပါတယ်
ကျောင်းမထွေးကြလခန်ခါ
အကပညာရှင်ရှားတာကက်ခဲပါတယ်တွင်လေသူတို့ကလခန်ခောက်ဇက်ကိုမကကြင်ပါဘူးကျွန်တော်ကစိတ်ဝင်စားတဲ့သူကိုပဲလိုချင်တာပါသူတို့ကတတ်တာမတတ်တာကိစ္စမရှိပါဘူးတချို့ကကွက်တွေကအချင်းချုပ်လိုက်ပြီးတော့သူတို့ကိုတင်ကြားပေးဖို့ဆန္ဒရှိပါတယ
်ဒီကပြဖြော်ပြပွဲဟာအောင်မြင်ခဲ့ပါတယ်လို့အကဆရာဦးကပြောပါတယ်ဒီနေ့ကပြတဲ့အဖွဲ့ထဲမှာတခြားပြည်နယ်ကကျောင်းသား9ယောက်လည်းပါဝင်ပြီးပရိသတ်တွေကလည်းအကဆရာလိုပဲကျင်းနေခဲ့ကြပါရယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြခဲ့တာပါရှင်ခုတခါအမေရိကန်မှာအိုးအိမ်မဲတွေကိုအခမဲ့ဝန်ဆောင်မှုပေးတဲ့ပရဟိတအဖွဲ့တစ်ခုအကြောင်းပြောပြခြင်းပါတယ်အိုးမဲ့အိမ်မဲတွေအတွက်တခါတလေနေစရာအိမ်ထက်စားစရာကပိုးပြီးတော့အရေးကြီးပါတယ်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Manna House ကတော့အိုးမဲ့အိမ်မဲတွေနဲ့ချို့တဲ့နွမ်းပါသူတွေကိုမနှက်စာနဲ့တခြားလူအပ်ချက်တွေကိုအဓိကထားပြီးတော့အခမဲ့ဝန်ဆောင်မှုပေးပါတယ်အမေရိကန်ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့က Manna House ကနေပြီးတော့သတင်းတောက် Nilofar Mackel ကပေးပို့ထားတဲ့သတင်းလွှာကိုမတ်သိန်းကြီးထိုက်ကပြောပြမှာပါရှင်
အခမဲ့မင်းဆာအတွက်မနေ့ကင်း၈နာရီမှာဒေသမှာရှိနေတဲ့အိုးမဲ့အိမ်မဲ့တွေမင်းနာဟောက်စ်အပြင်ဘက်မှာတန်းစီနေကြပါတယ်။အိုးမဲ့အိမ်မဲ့တူဖြစ်တဲ့စီစီရိုဝီလျံဂျူနီယာကအခုလိုပြောပါတယ
်။ Coming down here at the manor house to be able to
မင်းတိုင်းသိကိုကောင်းပြီးအရသာရှိတဲ့အစားအသောက်တွေစားရဖို့မင်းနာဟောက်စ်ကိုလာတာပါ။ဒီလိုလာတိုင်းအစားအသောက်စားပါတယ
်။မေလန်းပြည်နယ်ဘော်တီမိုမြို့ကမင်းနာဟောက်စ်ကအိုးမဲ့အိမ်မဲ့တွေအတွက်အခမဲ့မင်းဆာကျွေးကြတာနှစ်ပေါင်း50လောက်ရှိပါပြီ။ပါကစ္စတန်နယ်ဘွားအမေရိကန်နိုင်ငံသားဆလင်းဂူဟာကဥစည်းလှုပ်ဆောင်နေတာဟာဆိုရင်နှစ်ပေါင်း30ကျော်ခဲ့ပြီဖြစ်ပါတယ်
။ပလေဂျမန်နဲ့ဒေခိုက်တီဂုရဘတ်မဲခိုက်တဲ့
ဒီမှာချွတ်ချုံကြဆင်းရဲမွဲတင်နေရတယ်ကိုတွေ့ရတဲ့တခြင်းထဲမှာပဲသိပ်ပြီးချမ်းသာကြွယ်ဝနေရတယ်ကိုလည်းတွေ့ရပါတယ်။ဆင်းရဲချမ်းသာဒီလောက်ကွာဟကြဘာကြောင့်ဖြစ်နေရသလဲ။အဖြစ်တစ်ခုခုတော့ရှိရမယ်ဆိုပြီးကျွန်တော်စစ်နောက်ဝန်ထမ်းအလုပ်ဆက်လုပ်ခဲ့တာပ
ါအလွှာဆောင်ကလူပေါင်း100လောက်ကိုနေ့စဉ်အစားအသောက်ကျွေးမွေးနေတယ်လို့ဂီဟာကပြောပါတယ
်ယောပြချီပါပြေကေသဆပ်လို့
လူချူလူမဲမွတ်စလင်ခရစ်ယာန်ဂျူးဘသူပဲဖြစ်ဖြစ်ဒီမှာတောင်းတဲ့အချက်ကတော့အလုံးအတူတူစားကြပါတယ်ဒီမှာခွဲခြားမှုလုံးဝမရှိပါဘူ
းမင်းနာဟောက်စ်မှာကအခမဲ့မင်းဆာတယ်မဟုတ်ဖဲအိုးမဲ့အိမ်မဲ့တွေအတိုင်းဝိုင်းလေးတစ်ခုလိုနေနိုင်ဖို့အတွက်နေပိုင်းမှာလာရောက်နေထိုင်လို့ရတဲ့ဝန်ဆောင်မှုလည်းပေးပါတယ်ဒီစီစဉ်ကိုအစိုးရဘက်ကတစ်စိတ်တစ်ပိုင်းထောက်ပံ့ပေးတယ်လို့ပုဂ္ဂလိကအလှူရှင်တွေလည်းရှိပါတယ်မန္နာဟောက်စ်မှာစေတနာဝန်ထမ်းလာပြီးလုပ်နေချက်သူတွေလည်းနှစ်နဲ့ချီရှိပါပြီစေတနာဝန်ထမ်းတူဖြစ်တဲ့ဆာရာကအခုလိုပြောပါတယ
် It's a need and it's fulfilling
တကယ်လဲလိုအပ်မယ်စိတ်လဲချမ်းသာမယ်ဆိုရင်အဲ့ဒီနေရာကိုသွားမှာပါပြီးတော့ဒီမှာကအားလုံးကိုအခမဲ့ဝန်ဆောင်မှုပေးထားတာပ
ါမင်းနာဟောက်စ်ရဲ့အမှုဆောင်အရာရှိဆလင်းဂူဟာကတော့
ဆရဖီရေဆုံးကကျော်ဝချမ်းသာသူတွေစီကငွေကြေးတစ်ခုနဲ့ချွတ်တဲ့သူတွေကိုကူညီလို့မရနိုင်ပါဘူးသူတို့ကိုကူညီဖို့အတွက်သာမန်လူတွေလည်းပါဝင်ဆောင်ရွက်ကြပါလိမ့်မယ
်အိုးမဲ့အိမ်မဲ့အရေးအတွက်ကနေ့စဉ်ဆိုသလိုတိုးလာနေပါတယ်အမေရိကန်ဆိုရရဲ့အိုးမဲ့အိမ်မဲ့ဆိုင်ရာဌာနရဲ့2018ခုနှစ်ဇန်နဝါရီလအစည်းအဝေးတွေအရမေရီလန်းပြည်နယ်တစ်ခုထဲမှာတင်အိုးမဲ့အိမ်မဲ့9144ဦးလောက်ရှိနေပါတယ်။မင်းနာဟောက်စ်ကိုဥဆောင်သူတွေကတော့နောက်ပိုင်းမှာလူတွေကိုပို့ပြီးကူညီနိုင်ဖို့နေရာချက်ဖို့အတွက်လည်းစဉ်းစားနေကြပါတယ်ရှင်။
မတင်ကြီးတိုက်ပြပြသွားတာပါရှင်ကျမတို့ video ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပချင်းည 10:00 မှာတိုင်းဒိုမီတာ 25.32 နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ9ရက် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်ကြနိုင်ပါတယ်။အခုည9:00ခွဲကနေ 10:00 အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍတက်တန်ရောက်သတင်းလွှာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော
့ And when the students come in for open days usually with their parents and the parents sometimes are a bit okay I'm not quite sure if this is going to be a great career move
online ပေါ်မှာချိတ်ဆက်ကစားတဲ့ e-sport ကိုဘွဲတစ်ခုပေးတော့မယ်အကြောင်းနဲ့အတူဒီဘာသာရမှာဘာတွေသင်ကြားပေးမလဲဆိုတာကိုပြောပြပေးသွားမှာပါရှင်နောက်ပိုင်းမှာတော့သူယုံကြည်ရာအစီအစဉ်နားဆင်ကြရပါမယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါရှင်မြန်မာနိုင်ငံအတွက်တစ်သီးဝလံတွေဟာတရုတ်နိုင်ငံဘက်ကိုအဓိကတရားမဝင်တင်ပို့ရောင်းချနေကြတာဖြစ်ပေမဲ့အခုတော့တရုတ်အစိုးရရဲ့တရားဝင်ခွင့်ပြုချက်အရမှရောင်းချနိုင်တော့မှာမို့လို့မြန်မာစိုက်ပျိုးရေးလောကအတွက်အချိုးအကွေ့ကြီးတစ်ခုဖြစ်လာပါတယ်။တရုတ်ဈေးကွက်ကိုတစ်သီးဝလံတင်ပို့ခွင့်အတွက်ပုံမှားကင်းစင်မှုအရေးအသွေးစစ်ဆေးခံရမယ်အချိန်မြန်မာစိုက်ပျိုးရေးလောကအတွင်းအမေရိကန်ကူညီအကူအညီတချို့နဲ့တချို့တဝက်ကတော့အဆင်သင့်ရှိနေတဲ့အကြောင်းမြန်မာနိုင်ငံထောဘက်သီးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချနေသူများအသင်းရဲ့တွဲဘက်အတွင်ရေးမှုကိုကျော်စိုးမင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင
်။ပုံစံလေးလာဆွေးနွေးတယ်ပထမမေးရချက်ကပါတော့ဆိုတဲ့ဝင်တွင်တွင်ရပြီလားပေါ့22ပေါက်ရှိရအဲ22ပေါက်ကနေတင်ဝင်တွင်တွင်ရပြီလားဆိုတော့ကျွန်တော်တို့လုံနေတော့ဖြစ်နေတယ်ဒုတိယတစ်ချက်ကသူတို့ပတ်စံရှိရတဲ့ဥမာထောဘက်သီးဆိုဥမာပြောမှာပေါ့နော်ကျွန်တော်ထောဘက်သီးကြောင်းမသိရဘူးဆိုတော့အခုချီလီယာနေဝင်ခွင့်ရပြီနယူးဇီလန်နေဝင်ခွင့်ရပြီသူတို့ပတ်စံအဓိကမဟုတ်တော့သူတို့စစ်ဖူးစစ်တီးကိုအဓိကထားသွားနေတယ်တော့ပေါ့နော်အဲ့တော့သူတို့အဲ့လိုနိုင်ငံတွေကိုဝင်ခွင့်စပေးနေပြီအဲ့တော့ကျွန်တော်တို့ကစူးစမ်းနေရပေါ့နော်အခုစီဝါကူတန်းနဲ့ဒီကျွန်တော်တို့ MFPB ကျွန်တော်တို့မြန်မာနိုင်ငံထောက်ပံ့တင်ပူးပေါင်းပြီးမှကျွန်တော်တို့အဲ့တရားဝင်လျှောက်ဖို့ကိုကျွန်တော်တို့တရုတ်ကိုကမ်းလှမ်းထားတယ်တရုတ်ကလည်းဘောစာသူတို့ကခွင့်ပြုရဆိုရင်ကျွန်တော်စစ်ဆေးရမယ်ပေါ့အဲ့အပိုင်းမှာတရုတ်ကုန်တယ်ကကျွန်တော်တို့အကြံပေးရတော့ရှိတယ်ဘယ်လိုမျိုးလုံးဆိုတော့သူတို့တရုတ်ဆိုရဘူးခန်းခဏပြောပေးပါခန်းခဏပြောပေးပြီးမှသူတို့ဘက်ကလည်းတောင်းဆိုမယ်ဆိုရင်တရုတ်ဆိုရမြန်မာခွင့်ပြုမယ်ပေါ့နော်အဲမဟုတ်ရင်တော့ကြာမှာပေါ့
မြန်မာကုန်တယ်ဒီအနေနဲ့ရောတရုတ်ဘက်ကသတ်မှတ်ထားတဲ့အရေးအသွေးပြည့်မီအောင်စစ်ဆေးပေးဖို့ဖြစ်နိုင်တဲ့အနေအထားရောရှိပါသလား
ဒီမှာကျွန်တော်တို့ထောက်ပတ်ဆိုရင်ဒီအမေရိကန် expert တွေကကျွန်တော်တို့2013လောက်ကထရိနင်းလာပေးရပေါ့နော်ထရိနင်းလာပေးတော့ကျွန်တော်အဲတော့ thank you မစရဘူးဗျာဒီတိုင်းဒီရောင်းလို့ရနေရပေါ့နော်2015-16မှာစကားပြောလာတဲ့အချိန်မှာကျွန်တော်တက်သွားချိန်မှာတူတွေကျွန်တော်တို့3ပေးပြီပါတော့ဆိုတော့ငါတို့ပတ်သက်ရှိလာပြီအဲ့တော့ငါတို့ food safety ကိုနည်းနည်းအဓိကထားလာမယ်နောက်နှစ်နှစ်မှဆိုရင်မင်းတို့ food safety ကမကောင်းဆိုရင်ငါတို့နိုင်ငံနဲ့ဝင်ခွင့်မပေးနိုင်ဘူးလို့ကျွန်တော်တို့သတိပေးတယ်အဲကျွန်တော်တို့တောင်တူထောက်ပတ်တောင်တူကတော့အဲတနည်းနည်းနဲ့တွင်ဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ရပေါ့နော
်ဒီ American ဘက်က training ပေးတယ်ဆိုတာကဒီ top up တခုတည်းလားဘယ်အပိုင်းနေမှာရရှိပါသေးလဲကိုကျော်စွန်းမင်းတို့ရောဘယ်လို training တွေရပါသလဲရှင်
တခြားနယ်ပယ်တီးဘူးလဲကျွန်တော်သိရသလောက်ဆိုရင် coffee ကိုပြီးတယ် coffee ဆိုလဲဒီအမေရိကန်ကိုသွားနေပြီလက်ဖက်ပြီးတယ် GI ဆက်ကနေပေါ့နော်အဲလက်ဖက် training နေပြီးတယ်အဲနောက်တစ်ခါ academia training နေပြီးတယ်ကျွန်တော်သိရသလောက်ပြောတာပေါ့နော်အကုန်တော့မဟုတ်ဘူးအဲအဲ့ထဲမှာမှကျွန်တော် top up ကလည်းပါတယ်ဘလို့ training နေပါတယ်ဆိုတော့ IPM နဲ့ဆိုလို့တွေ့ပုံမွားထင်းချုပ်ကြီးတွေပေါ့နော်ပြီးတော့ global gas ဆိုလဲအဲcut agriculture practice ဆိုရဲဥစားအနိုင်ငံတကာ global cap ပေါ့နော်အဲ့ဒါကြီးကျွန်တော်တင်ရတယ်နောက်ပြီးတော့ဟိုမျိုးရွေးချယ်နေပေါ့ကျွန်တော်တို့ရှိမှာပယ်မျိုးနဲ့တင့်တော်လဲဆိုရဲအဲတင်တန်းနေကျွန်တော်ပြရတယ်နောက်ပြီးတော့ကျွန်တော်တို့ဒီဟိုအခုဒီ7လပိုင်း12လပိုင်းဆိုရင် ရင်းမဲ့မှုနည်းပညာလို့ခေါ်တဲ့ဒီပြပင်းပေါ်တစ်ချိန်နဲ့တစ်ခါလဲရင်းမဲ့အောင်ဆိုရင်နည်းပညာကိုလာလိမ့်မယ်အမေရိကန် expert တယောက်လာလိမ့်မယ်ဆက်တလပိုင်းဆက်နလပိုင
်းသူကဘယ်ကပေးတာပါလဲ
ကျွန်တော်တို့အဲ Renault International နဲ့ပေါင်းပြီး USA ကနေပေးတာဗျအဲ training နဲ့အခုနောက်ပိုင်းကျတော့ UK နဲ့ကျွန်တော်တို့ပူးပေါင်းတယ် UK ကနေ expert တွေခေါ်ပေးတယ်အခုနောက်ဆုံးတယောက်ဆိုရင်ကျွန်တော်တို့ရင်းမဲ့မှုနည်းပညာIPN နဲ့ travel မှာ UK ကနေကျွန်တော် American expert တယောက်ခေါ်ပေးတယ
်အခုဒီမြန်မာနိုင်ငံကစိုက်ပျိုးရေးကအဓိကလုပ်နေကြတာနောက်ခါပြည်ပစည်းကွက်ထိုးဖောက်တဲ့နေရာမှာလည်းဟိုလိုအပ်ချက်တွေအများကြီးရှိနေပါတယ်ဆိုတော့ဒီနိုင်ငံတကာနည်းပညာအထောက်အကူကထိရောက်မှုရှိပါသလားအခုလောလောဆယ်ကိုကျော်စွန်းမင်းတို့ရနေတဲ့အထောက်အကူကဒီထက်ပိုပြီးတော့များလိုအပ်ပါသေးလား
လက်ရှိအနေအထားရတော့သူတို့ကတော့ပြီးခဲ့တယ်ပေါ့နော်ဒီကနေ့ချိန်မှာကျွန်တော်တို့ကစိုက်ပျိုးရေးနည်းပညာအတိုင်းပေါ့ဆိုလိုတဲ့သဘောကသူတို့ပေးခဲ့တဲ့နည်းပညာကသူတို့ရဲ့ရည်မြင်ချက်အရဒီဥရုနဲ့ပတ်သက်ပြီးပေးခဲ့တာပေါ့မက်ဆေ့ချ်ပေးခဲ့တာကျွန်တော်တို့ဒီမှာရှိတဲ့ရည်မြင်ချက်မတူညီဘူးအဲ့ဒါကိုကျွန်တော်တို့ပြန်ရှာပြရတယ်ဒါပေမဲ့အရင်တော့အထောက်အကူဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘက်ကိုအခုလောလောဆယ်မှာတော့ဖျဲတို့ဘာလို့တော့ဆက်ထွက်နေတဲ့သဘောရှိပါလဲမူဆယ်တို့ဘာလို့ပါလဲဆိုတော့ဒါဖြစ်လာနိုင်ကြတော့နောက်နှစ်လောက်မှာတရုတ်ဘက်ကိုတီးနှံတရားဝင်တင်ပို့ခွင့်ဟိုမရေရာတော့ဘူးဆိုလို့ရှိရင်ပြည်ရင်းကတောင်းသူတွေနောက်ခါတီးနှံဆိုင်တဲ့စိုက်ပျိုးရေးသမားတွေအတွက်ဘယ်လိုတွေရိုက်ခတ်လာနိုင်ပါသလဲ
ဖယဲဝင်တဲ့လမ်းကြောင်းရဲ့အနေအထားကိုကျွန်တော်ပြောပြမယ်နော်။ဟုတ်က
ဲ့
။ဖယဲကသူတို့ဂျန်နန်ဆိုးရအနေငါတို့ဖယဲတရုတ်တွေကဖယဲသွားဆိုင်တယ်အဲအကြောင်းငါတို့ဒါတွေကတရုတ်ဖယဲတွေဝင်ခွင့်ပြုပါဆိုမှအဖွဲ့တစ်ခုကထိန်းချုပ်ပြီးမှဝင်ခွင့်ပြုနေတာပေါ့နော်။ဒါပေမဲ့ဆိုးကျိုးကပါလဲဆိုတော့သူတို့ကစားခြင်းသလိုကစားလို့ရမယ်။သူတို့ရဲ့လက်ပေါ်မှာပဲရှိနေတော့ပေါ့နော်။အဲသူတို့ကလည်းအဲ့လိုမျိုးတရားဝင်တင်လို့မရရင်တော့အရင်ဆိုးဆိုးရွားဖြစ်သွားနိုင်တယ်ကို။ကျွန်တော်တို့ထိုးဘက်တည်းအနေနဲ့ကတော့ကျွန်တော်တို့အခုလက်ရှိကတော့လက်ရှိထွက်နေတာတော့ကျွန်တော်တို့ထွက်ချိန်နဲ့ကွဲလွဲတဲ့ time ကိုအဓိကထားထွက်နေ။အဲ time နေမှာကျွန်တော်တို့ရှေ့တောင်အရှောက်ကိုပြန်ထွက်နေရပေါ့နော်။အဲ့တော့ဆိုးဆိုးရွားရွားတော့ထိုးဘက်ကတော့အရင်မထိခိုက်နိုင်ပါနဲ့။ဒီကောင်ရဖို့ရည်ရွယ်ချက်ဆိုတဲ့ဟာမှာတော့နည်းနည်းလေးတော့ထိခိုက်နိုင်တာပေါ့
နောက်ဆုံးမြင်ချင်တာကတော့အဲ့ဒါတရုတ်ဈေးကွက်ကဘယ်လောက်အရေးကြီးပါသလဲရှင
်တရုတ်ဈေးကွက်ကဘယ်လောက်အရေးကြီးလဲဆိုတော့ကျွန်တော်တို့လူကြီးကကျွန်တော်ကဘာလူကြီးကတော်တော်များများရဲ့အပေါ်ကသူကယူထားရလေနော်ယူထားဆိုတော့ကျွန်တော်တို့ကပြန်စဉ်းစားတော့အခုလက်ရှိနေတာတော့အရင်ရေးမပါသေးဘူးသူတို့ရဲ့စားလို့ကဘယ်လောက်တိဖြစ်လာလဲဆိုတော့2000ရှင်2009လောက်မှာသူတို့ကထောက်ပတ်စီကိုစပြီးမှတွင်းစားအဲစတွင်းတဲ့နေ့ကတန်300ပဲစတွင်းတယ်ဒါပေမဲ့2018အကုန်မှာတော့သူတို့ကတန်တစ်သိန်းကြီးတွင်းတာအဲဘာကြောင့်လဲဆိုတော့သူတို့တွေကအစိုးရနဲ့ကုမ္ပဏီတစ်ခုပူးပေါင်းပြီးမှထောက်ပတ်စီကဘယ်လောက်သူချုပ်ချူရယ်ဆိုရယ်အဲဘယ်လိုပြောမလဲအဲ့ဒါဘိုးသူသားတွေကိုအရင် sharing လုပ်နေဆိုအခုရေနော်လုံးဝနည်းလောက်ကထောက်ပတ်တီးလို့ပြောရရင်တရုတ်တွေမသိဘူး။ဒါပေမဲ့ဒီနှစ်ပိုင်းထဲမှာထောက်ပတ်တီးလို့ပြောရရင်သူတို့သိသွားတယ်။ဆိုရဲသဘောကသူတို့လူဦးရေနဲ့တကယ်သာစားတတ်သွားရင်ဆိုတဲ့ကျွန်တော်တို့မျိုးမှန်းချက်နဲ့ကျွန်တော်တို့တိုးနေတာဖြစ်တယ်။အဲတကယ်လို့မရှိခဲ့မဖြစ်ခဲ့ဘူးဆိုရင်ရောလို့ကျွန်တော်တို့တွေးတယ်။ဒါပေမဲ့မဖြစ်ခဲ့ဘူးဆိုရင်ကျွန်တော်တို့ရဲ့site အခါကြီးရပ်သွားမှာပေါ့နော်။ဘာဖြစ်လို့လဲဆိုတော့လူလာတဲ့ပုံသွားမယ်။ကျွန်တော်ဈေးကွက်လေးကဒီဘက်ဟိုဥစားပေါ့။ဒီအနေနဲ့လည်းပဲသွားမယ်ဆိုရင်တော့ကျွန်တော်တို့ကအဲတက်လာမှမတက်လာနိုင်ဘူးပေါ့နော်တကယ်လို့တရုတ်ကရရခဲ့တယ်ဆိုရင်ကျွန်တော်တို့က site ကဘလောက် site ဆိုတဲ့ဟာကိုကျွန်တော်တို့ကမှန်းလို့ရသွားတယ်ပေါ့နော်အဲဒီကတော့ user ကအဲ့ဒါပဲ
မသိမိထားရဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်အခု blogger ရေးပြောသမျှအစီအစဉ်ကိုဆက်ပြီးထုတ်လွှင့်ပေးပါမယ်online ပေါ်မှာချိတ်ဆက်ကစားကြတဲ့ e-sports ကို American နဲ့ Britain နိုင်ငံကတက္ကသိုလ်တချို့မှာဖွဲ့ပေးတဲ့ဘာသာရပ်အထိတင်ကြားနေပါပြီ e-sport ဘာသာရပ်ကိုဘယ်တက္ကသိုလ်တွေမှာပါရီတင်ပေးနေသလဲဆိုတာမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင်
အပေါ်မှာအများသောအားဖြင့်အဖွဲ့လိုက်ချိတ်ဆက်ကစားကြတဲ့ e-sports နဲ့ပတ်သက်လို့ပွဲရတဲ့အထိတင်ပေးတဲ့တက္ကသိုလ်တွေတစ်ဖြည်းဖြည်းပိုများလာပြီးသိလာကိုသားညုံ
။နိုင်ငံတကာအားစားအဖွဲ့တို့မှာတော့မှဒီစုတစိတ်ပေးတဲ့ကစားနည်းတစ်ခုလိုမျိုးသတ်မှတ်လာကြပြီဆိုတော့ e-sports ရဲ့အခန်းကဏ္ဍကလည်းတစ်ဖြည်းဖြည်းကြီးလာပြီကိုမဆွေးမပြောင်းပါဘူး။
E-sports လုပ်ငန်းကြီးရဲ့ဝင်ငွေကဒီနှစ်မှာဆိုလို့ရှင်ဒေါ်လာ100,000ထောင်ကျော်အထိတိုးမယ်လို့ခန့်မှန်းထားကြတာဆိုတော့ဒီလုပ်ငန်းကြီးကိုရှော့တွက်လို့မရတော့ဘူးလေအဲဒါကြောင့်ဗြိတိန်နဲ့အမေရိကန်ကတက်ကြွတချို့မှာ
E-sportsလုပ်ငန်းကြီးဘလူးလေပတ်နေတယ်ဆိုတာကိုအသေးစားသဘောပေါက်အောင်သင်ပေးတာမျိုးပြဗြိတိန်အလဲပိုင်းကစတက်ဖို့ရှာတက်ကတူမှာမနစ်ကစပြီးတော့ဘတ်ချလာဘွဲ့နဲ့မာစတာဘွဲ့ E-sports
ဘာသာရပ်တွေကိုတိုးချဲ့သင်ပေးနေပြီအဓိကကတော့ဝင်ငွေဒေါ်လာတန်းချီရှိနေတဲ့လုပ်ငန်းကြီးရဲ့စီးပွားရေးလုပ်ငန်းနဲ့ဆိုင်တဲ့အကြောင်းအရာတွေကိုသင်ပေးတယ်ရှင်ဒီအေဘွဲ့အတွက်၃နှစ်တက်ရမှာ
ကိန်းစိုင်းထွင်တော်ရုကိန်းဆွဲသူတွေကိုဘယ်လိုပြန်လဲပြောထောင်ပေးလဲလို့အပြင်ဂိမ်းလုပ်ငန်းစီးပွားရေးအကြောင်းတွေကျုံ့ပိုင်းတဲ့ E-sports လုပ်ငန်းနဲ့တက်ဆိုင်ရွေးစီကံဥပဒေပိုင်းဆိုင်ရာအကြောင်းတွေကိုလည်းအဓိကသင်ပေးတယ်လို့တက္ကသိုလ်နဲ့ပတ်သက်လို့အလားအလာရှိတဲ့ကျောင်းသားတွေလေးလာနှံအောင်လို့လေးလာခွင့်ပေးတဲ့
Open Day လို့နေမျိုးကြရင်တော့ကျွန်တော်တက်တဲ့မိဘတွေရဲ့စိုးရိမ်မှုကိုတက္ကသိုလ်ညွှန်ကြားရေးမှုရွေးချယ်ကိုပါကအခုလိုပြောပြပါရတယ် And then by the end of the first open day session,
ဒီငန်းတွေဘာသာရပ်တွေကိုလေ့လာနိုင်မှုအစီအစဉ်ပေးထားတဲ့နေမျိုးကြရင်ကျောင်းသားမိဘအများစုကဘာသာရပ်ကတော့ရေရှည်အလုပ်ဖြစ်မဲ့ပုံမရဘူးလို့အစပိုင်းမှာပြောရကြပါတယ်ဒါပေမဲ့ဘာသာရပ်အကြောင်းထဲထဲဝင်ဝင်သဘောပေါက်သွားကြတဲ့အခါမှာတော့ဘယ်လုပ်ငန်းမျိုးမှမဆိုအသုံးချနိုင်တဲ့အတတ်ပညာတွေတတ်သွားမယ်ဆိုတာကိုသူတို့သဘောပေါက်သွားပါတယ်
E-sportsအကြောင်းတမျိုးရဲမဟုတ်ပါဘူး
E-sports game ပြိုင်ပွဲတွေကိုဘယ်လိုစီစဉ်ရသလဲ game ကစားတဲ့အဖွဲ့တွေကိုဘယ်လိုဖွဲ့ရသလဲ ဘယ်လိုနည်းပညာမျိုးတွေကိုပွဲအတွက်ရွေးချယ်သုံးသင့်သလဲဆိုတာမျိုးသူတို့အလို့အတွက်လက်တွေ့အသုံးဝင်တဲ့အကြောင်းတွေအများကြီးကိုသင်ရမယ်ဆိုတာကိုသဘောပေါက်သွားကြပါတယ် Now, ဒီလုပ်ငန်းကြီးကဘယ်လောက်တောင်ကြီးနေတယ်လဲဆိုတာကိုလည်းသိသွားကြတော့မှဒီဘာသာရပ်ကအသက်မွေးဝမ်းကြောင်းမှုတကယ်ကောင်းတဲ့ဘာသာရပ်တစ်ခုဆိုတာမျိုးသူတို့သိသွားကြပါတယ်
E-sports လုပ်ငန်းနဲ့ပတ်သက်ပြီးတော့ စပွန်ဆာလုပ်ငန်းတွေကြော်ညာလုပ်ငန်းတွေလက်မှတ်အကြောင်းတွေစုစုပေါင်းဝင်ငွေကနှစ်ထောင်ဆယ်ရှစ်ခုနှစ်မှာဒေါ်လာ100,000ကျော်အထိ2020မှာတိုးလာမယ်လို့တောင်မှခန့်မှန်းထားတာမလား
အားပေးတဲ့ပြိုင်ပွဲတွေဆိုရင်တကယ်ကိုအကြီးအကျယ်လုပ်တာအားကစားရုံကြီးတွေထဲမှာအားပေးကြတဲ့ပြိုင်ပွဲကလည်းတခြားအားကစားနေတွေနဲ့အပြိုင်ပဲနာမည်ကျော် E-sports
အားကစားသမားတွေဆိုလဲပြိုင်ပွဲတစ်ခုအတွက်နိုင်လို့ရှိရင်ဒေါ်လာ100,000စုရတာမျိုးပြအာရှဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာE-sports League ပြိုင်ပွဲကြီးတွေကိုအကြီးအကျယ်လုပ်တာမဟုတ်လားမဆင်ပါဘူး E-sports ကို game ကစားတာပဲလို့အများကမြင်နေကြပေမဲ့သူ့ရဲ့နောက်ွယ်မှာလေ့လာကြရတဲ့အများကြီးရှိတယ်လို့ E-sports ဘာသာရပ်ကိုတင်ကြားပေးနေတဲ့တက္ကသိုလ်တွေကရှင်းပြနေကြတယ်လေစတက်ဖို့ရှာတက္ကသိုလ်ရဲ့ Digital Institute London မှာ E-sports ဘာသာရပ်တင်နေတဲ့ကတိကမက်ဟက်စလီ ပြောပြတာကိုနားထောင်ကြည့်ရအောင်ပါ
People aren't aware of the industry that goes behind e-sports. You know, it's very much seen as maybe the music industry was in the 80s, where you know people thought it was just people playing in their garage. But actually, there's a booming economy.
E-sport and now we're long range with Zhang Liu Ray Ting Mati Jiao. Tang Guo Yan Shi Zhe Bian Ni Bai Nong Ah Guitar Long Range For Liu Ray Ming Gan Jiao Ming Miao Ne Dao Du Ba Le. The guy raw e-sport ga Dao Dan Ni Le Long Range Su Pi Ba Le. Guy Nui Wu Online Mo Ma De Chi Ne Chi Se Ge Zan Nai Yang Lou Bi Ta Le Twitch Website Su Yin Amazing Ga. ဒေါ်လာ100,000ပေးဝယ်ခဲ့တာဥပမာပါပဲအဲ့လို e-sport game တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေနောက်ွယ်မှာဘလို့လဲပတ်နေတယ်လဲဆိုတဲ့အသေးစိတ်ကိုသင်ယူရမှာပါဘောလုံးအသင်းရဲ့ညွှန်ကြားရေးမှူးတာဝန်ယူမယ်ဆိုရင်ကိုကဘောလုံးဝင်ကန်ရတာမဟုတ်ပေမဲ့ဘောလုံးသမားတွေကိုဘလို့အလဲအလှယ်လုပ်တယ်လဲဘောလုံးဝင်းကိုဘလို့စီမံကြီးကြပ်တယ်လဲဆိုတာမျိုးနောက်ွယ်ကသူနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေဘလို့လဲပတ်နေလဲဆိုတာကိုသိအောင်လုပ်ထ
Tu solo shi ye, ye nunga jeza asin e-sports ka zaadma diyao phit par de. Eri bwa ga ni bi ro di tag do ma e-sports ya lou me so ro တမိတ်ဆွေတွေကအားအားသင်ခဲ့ကြတယ်လို့ခုလိုပြောရရှင
် When I made the decision and moved into teaching I was met with quite a lot of surprise from even my colleagues in esports who kind of went oh I didn't realize that was now a degree option
စာသင်တဲ့ဘက်ပြောင်းမယ်လို့ကျွန်တော်ဆုံးဖြတ်လိုက်တော့က esports အတိုင်းဝန်ကကျွန်တော်မိတ်ဆွေအပေါ်တွေတော်တော်များများအားအားသင်ကြပါတယ်ဘွယ်ပေးတဲ့အထိဒီဘာသာရပ်မျိုးရှိတယ်ဆိုတာမသိကြဘူးလို့ပြောကြပါတယ်ကျွန်တော်လုပ်ငန်းဝင်တကယ်ဝင်တော့မှ esports လုပ်ငန်းဘလို့လဲပတ်နေလဲဆိုတာကိုဒီဘာသာရပ်ယူတဲ့သူတွေနားလေသဘောပေါက်သွားကြမယ်ဆိုရင်သိကောင်းတာဘောလို့သူတို့အမြင်ကိုပြောပြကြပါတယ
်ဗြိတိန်မှာစတက်ဖို့ရှားတက္ကသိုလ်အပြင်ချစ်ချက်စတာတက္ကသိုလ်ကလည်း e-sports ဘွဲ့ဘာသာရပ်တွေရှိပါတယ်အမေရိကန်မှာဆိုရင်လည်း Virginia ပြည်နယ်က Shenandoah တက္ကသိုလ် Massachusetts ပြည်နယ်မှာရှိတဲ့ Baker တက္ကသိုလ် Ohio ပြည်နယ်တက္ကသိုလ်တွေမှာတော့ e-sports ဘာသာရပ်တွေကိုသင်နိုင်မယ်ရှင
် e-sports ဆိုင်နဲ့စီးပွားရေးပိုင်းကိုအဓိကအာရုံစိုက်သင်ပေးနေကြတာဆိုတော့ဒီဘာသာရပ်ယူတဲ့ကျောင်းသားတွေရဲ့မိဘတွေဘက်ကလည်း e-sports ဆိုတာဂိမ်းကစားတာပဲဆိုပြီးတော့အမြင်သိမြောက်တော့ဘူးတော့မဆင်မြတ်မော
ဘွဲရသွားပြီးရင်လေဒေါ်လာတန်းထောင်ချီဝင်ငွေရှိနေတဲ့ e-sports လုပ်ငန်းတွေထဲမှာဝင်နိုင်မဲ့အခွင့်အလမ်းများတယ်ဆိုတော့သူတို့စိတ်သက်သာရရကြမယ်ထင်တာပဲဗြိတိန်မှာ e-sports ဘာသာရပ်အတွက်အကြောင်းလာကကတစ်နှစ်ကိုဒေါ်လာ 12,000 လောက်ရှိပြီးတော့ American တက္ကသိုလ်တွေမှာတော့အကြောင်းလာကကတစ်နှစ်ကိုဒေါ်လာ 36,000 လောက်ကစပါတယ်ရှင
်မဆုမြတ်မစီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြသပြအစီအစဉ်နားဆင်ကြကြရတာပါရှင်အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရသေးတာမှာတော့ပြည်သက်တွေအကြောင်းမှာ Prince of Love ပဲလေအချစ်တချင်းနေဆိုတဲ့မင်းသားဆိုပြီးတော့လူသိများတဲ့ထိုင်ဝမ်ကအဆိုတော့ Jeff Chan တယောက်သူ့ရဲ့ Pop တချင်းနေနဲ့ကမ္ဘာအရှိချမ်းနဲ့အနောက်ချမ်းကြားပေါင်းကူပေးစင်တယ်လို့ပြောပါရင်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုကြားကြရပါမယ်ပြည်သက်တွေအကြောင်းမှာ Prince of Love ပဲလေအချစ်တချင်းနေဆိုတဲ့မင်းသားဆိုပြီးတော့လူသိများတဲ့ထိုင်ဝမ်ကအဆိုတော့ Jeff Chan တယောက်သူ့ရဲ့ Pop တချင်းနေနဲ့ကမ္ဘာအရှိချမ်းနဲ့အနောက်ချမ်းကြားပေါင်းကူပေးစင်တယ်လို့ပြောပါရင် Jeff Chan လာမယ့်ဧပြီလကျရင်တော့လန်ဒန်က Royal Albert Hall မှာကျင်းပမယ့်သူ့ရဲ့ဆင်မြင့်ဖျော်ဖြေပွဲအတွက်ပြင်ဆင်နေတာပါအသက်50နှစ်အရွယ်ရှိပြီဖြစ်တဲ့ Jeff Chan တယောက်သူ့ရဲ့နှစ်30ကျော်အနုပညာတက်တန်းတွေမှာတေးတက်ပြပေါင်း40ထုတ်ခဲ့ပြီးတော့တရုတ်နိုင်ငံတွင်းမှာဆိုရင်တော့တေးတက်ပြအယောင်ချရာဆုံးအနုပညာရှင်ဖြစ်ပါရင်သူရဲ့အခုရည်မှန်းချက်အတိတ်ကတော့ကိုရီးယားက K-pop အဖွဲ့ကမ္ဘာတစ်လောမှာအောင်မြင်မှုရလာသလိုသူရဲ့တရုတ် pop တချင်တွေကိုလည်းအနောက်ကမ္ဘာမှာပို့ပြီးတော့လူကြိုက်များလာဖို့ဖြစ်ပါတယ်။ကိုရီးယားမျိုးသား K-pop အဖွဲ့ဖြစ်တဲ့ BTS စင်မြင့်ဖျော်ဖြေပွဲတွေဟာဗြိတိသျှပရိသတ်တွေကမှလက်မှတ်ကုန်တဲ့အထိရောင်းရအောင်ကြောကြားခဲ့သလိုသူတို့ရဲ့ဒေတာပြားကလည်းဒီနေ့အစောပိုင်းမှာ UK ဒေတာပြားစီးရင်ပြီးတော့ရင်းနှောင်းကလည်း Billboard အကောင်စုံဒေတာပြားစီးရင်နေရာအထိပေါက်ခဲ့တာပါ။ဒါကြောင့်မလို့ Jeff Chan ကလည်းအဲ့လိုဖြစ်ချင်ပါတယ်။ကိုရီးယား K-pop တွေကတောင်ကိုရီးယားနိုင်ငံရဲ့ပုံရိပ်ကိုကောင်းအောင်လုပ်ပေးခဲ့သလိုသူကလည်းတရုတ်တွေအတွက်အခုလိုမျိုးပုံရိပ်ကောင်းအောင်လုပ်ပေးခြင်းနဲ့လို့ဆိုပါတယ်။ဒီဟာလုံးကတရုတ်ဆိုရင်စီးပွားရေးအင်အားကြီးနိုင်ငံအဖြစ်နဲ့သိပါတယ်။တရုတ်ရဲ့ယဉ်ကျေးမှုတရုတ် pop ဂီတတွေကိုလည်းကမ္ဘာကြီးသိရှိခံစားနိုင်အောင်လို့ကျွန်တော်တို့လုပ်နိုင်မယ်ထင်ပါတယ်။တရုတ်နဲ့ပတ်သက်လို့စိတ်ဝင်စားသူတွေအများကြီးရှိပါတယ်။သူတို့ကတရုတ်လူမျိုးတွေအကြောင်းကိုပိုသိနေတာပါ။ဒါကြောင့်မလို့ဒီလိုပေါင်းကူပေးဖို့အကောင်းဆုံးအချိန်ဖြစ်မယ်လို့ထင်တယ်ဆိုပြီးတော့ Jeff Chan ကပြောသွားပါတယ်။လာမယ့်အပြီလာလန်ဒန်မှာကျင်းပမယ့်ပွဲကြရင်တော့တေးသေးဟုတ်ဖို့ဂီတတွေကိုတေးစာသားရေးတဲ့သူအင်္ဂလိပ်စာရေးဆရာ Tim Rice နဲ့တွေ့ပြီးတော့တချင်းတည်းလုံနိုင်မယ်လို့လည်း Jeff Chan ကမျှော်လင့်တာပါ Tim Rice က Jesus Christ Superstar နဲ့ Andrew Lloyd Webber ရဲ့ Everyday တေးသေးဟုတ်ဖို့တချင်းတွေမှာတချင်းစာသားရေးသူဖြစ်နေနာမည်ကြီးတဲ့သူပါအဲ့ Tim Rice ကိုသူငယ်ငယ်လေးတည်းကဆွဲလန်းအတုခိုးခဲ့ရတယ်လို့ Jeff Chan ကပြောပါတယ် Jeff Chan က K-pop အမှုပညာရှင်တွေနဲ့အတူတူအလုပ်လုပ်ဖို့ရဲ့ဆွေရင်တေးရဆရာတယောက်နဲ့လဲဆွေရင်မှာတွားနေပြီးတော့အတူတူအလုပ်လုပ်ခဲ့ပါတယ်။အဲကရလာတာတွေကို AG လန်ဒန်မှာလုပ်မယ့်ဖျော်ဖြေပွဲအတွက်သူပြင်ဆင်ထားပါတယ်။သူ့အနေနဲ့စင်မြင့်ဖျော်ဖြေပွဲအတွေ့အကြုံတွေနှစ်30ကျော်ကြာခဲ့ပြီဆိုပေမဲ့လည်းလန်ဒန်မြို့တော်ကကနဝင်းမြောက် Royal Albert Hall မှာသူဖျော်ဖြေတင်ဆက်ရမယ့်ပွဲအပေါ်မှာတော့သူအမတန်မှစိတ်လှုပ်ရှားမိတယ်လို့ဝန်ခံပါတယ်။နာမည်ကြီးအဆိုတော်ကြီး Eric Clapton လို့အဆိုတော် Adele တို့လိုမျိုးအကျော်မော်တွေအဲ့ဒီနေရာမှာဖျော်ဖြေတင်ဆက်ခဲ့ပူတာပါ။ဒီ Royal Albert Hall ကတကယ်ကိုအထင်ကြီးနေရာဖြစ်တယ်ဆိုတော့ဂီတကိုချစ်မြန်လို့တဲ့ကဘာဘောကဘယ်သူမှဆိုသိကြပါရဲ့။ဒီလိုနေရာမျိုးမှာကျွန်တော်ဖျော်ဖြေခွင့်ရမယ်လို့ဘယ်တော့မှမတွေးဘူးပါဘူးလို့ချန်ကပြောပါရဲ့။
ကိတာ ပေါ်မှာ ခံစားမှုနဲ့ ပတ်သက်လို့ သူ့ကို မေးတဲ့ အခါမှာတော့ ကိတာ ဆိုတာ ကျွန်တော်တို့ ဘဝရဲ့ ပျော်ရွှင် ချမ်းမြေ့မှု ဖြစ်ပါတယ် ကျွန်တော် စိတ်ထဲမှာ ကိတာ ဆိုတာ အလုပ်သဘော မဟုတ်ဘူး ရည်ပန်းချက် အလုပ်ကိုင် တစ်ခု မဟုတ်ပါဘူး ကိတာ ဆိုတာ ကျွန်တော် ဘဝ အတွက် တက်တောင့် တတာ အရှိဆုံး စိတ်အပန်းဖြေမှုပါ လို့ ဖြေသွားခဲ့ပါတယ်ရှင်
Our future is being gambled away and our leaders
ကျွန်တော်တို့ရင်ဆိုင်နေရတဲ့အနေအချင်းနဲ့အခြေအနေဆိုတွေဒါမှမဟုတ်ရာသီဥတုကက်ဆိုးကြီးများကြုံရတဲ့အခါမှာဖြည့်ရှင်းနိုင်ပေးတာမရှိဘူးလို့မင်းသားလီယိုနာໂດဒီကပရီယိုကညူယောက်စင်ထရယ်ပတ်ပန်းချီမှာနှစ်စဉ်ကျင်းပတဲ့ဂလိုဘယ်စစ်တီဇင်ကမ္ဘာနိုင်ငံသားများပွဲမှာပြောသွားခဲ့ပါတယ်။ညင်းလို့မရတော့တဲ့လက်တွေ့ဘဝအခြေအနေကိုရောက်နေပါပြီ။ကမ္ဘာကြီးမှာတက်ရှိပြီးဆက်ရှိ
มาเลยค่ะเจ้าเยตัดใจเอาตรงนี้ว่าก็น่าเสียใจจ้าล่ะว่าสิทีนี้ตัวยงจียาซีเซมมาတော့ခပြဆရာဝက်ချပြူရဲ့ယုံကြည်ရာကိုနားဆင်ပါပါမမိုးပြူစီစဉ်တင်ဆက်ထားပါတယ်ရှင်အားလုံးမင်္ဂလာပါဘောင်းကြီးစုံကြပါလိမ့်မယ်ဒီနေ့ပြောမှာဒီနေ့ကျွန်တော်ပြောမယ်ကျောင်းသားတော့ကျွန်တော်နဲ့၄ရက်မြောက်ဖြစ်ပါတယ်ကျွန်တော်တို့ကမိ 4月底才有交配加压了，希望没所有那个么，阿里4月底我今朝都不留交，恰恰没收了。今朝都绿大队了，没发现那啥地方最少你们几个月了吧？4月底也那大了吧？今朝都月，也不要开心，自家里的空屋里，么，他他休息住啊，人总都有难度呐，他老早不给再开住啊。 所以人家你的那些，刘爹爷，刘爹爹啊，穷人呀，过那古堡文件，刘爹爹啊，穷人人物，根本那家没出现多的，以前的古堡文件的客户，详细哪里没有，这种听明白的，这种的话，我们那某人路，你老那种困难的呢，咱们某你老那种困难，一个人嘛，比谁牛叉来的，真阿啥的，假如，这里把路压没的，这里把路压没的。 苏拉的狗呗，对你一点讲法的。过去那那边的走街，那一堆人，
ကာမမဟုတ်ဒီတဲ့ပို့ပြီးတော့လေကိုတကူစားတိတ်တိုက်ယူနေလို့ရသည်ကာမမဟုတ်ဒီတဲ့ပို့ပြီးတော့တမိသားစုတို့အတွက်ပြေးပိုင်နိုင်သည်စသည်ဖြင့်တွေးတွေကလောဘတွေကိုအတော်မတန်နိုင်တော့ပါဘူးငါတို့တဲ့တွေးတွေပွားများလာတဲ့နေ့မြတ်အတ္တတွေပဲပွားများလာမှာငါတို့တဲ့တွေးမေတ္တာပွားမှာအတ္တတွေပါလျက်ပါမယ်လို့ထင်ပါတယ်တဏိတာကိုကျွန်တော်တို့ဆန်စီယိုလေးခပ် ဒီဝါလေးရဲ့ဒီမှာဒါမှမဟုတ်မနေ့မိုးလင်းတာနဲ့တွေးကိုကြောင်းနဲ့တွေးကြည့်လိုက်မယ်ဆိုရင်ပေါ့လေကျွန်တော်တော်တော်လုံးကဘာလောကကြီးကြီးဟာအယူဘက်ကအယူဘက်ဆိုင်ကြကြီးတွေးတာလိုက်ကြတာကျွန်တော်တို့ကဘာလောကကြီးကိုဘာတွေပေးနိုင်လဲဘာတွေပေးရမလဲဥပမာပေါ့ဗျာကိုတော်ရလမ်းကြီးမှာပို့ပွားဖြစ်ဖြစ်ရဟန်းတန်ခါဖြစ်ဖြစ်ဒါမှမဟုတ်တတော်လေးတွေပဲဖြစ်ဖြစ်ကိုတနည်းသာတုံးမယ်
ပြီးတော့ မွေးတိုင်းတတ်တော်ရေးကြံကပ်ပြီနေဆိုရင်ပေါ့လေတရာတရားရဲ့နေ့စဉ်လေးချက်ခေါင်းလေးတစ်ခုဖြစ်လာနေလို့ဖြစ်ပါတယ်တရာစိတ်စိတ်ညောင်းလေးကနေအပင်ပေါက်ပြီးတော့ကြီးတင်လာပါနောက်ပြီးတော့ပေါ့လေတနေ့တာကိုဖြတ်တန်းတော့မယ်ဆိုရင်ကျွန်တော်အသေးလေးပါအဲ့ဒါကိုယ့်ရဲ့တကူစာကာယကံဝစီကံမနောကံလေးထိန်းသိမ်းနေစီယိုလေးသဘောမျိုးပေါ့ထားမယ်ဆိုရင်ကိုယ့်ရဲ့ကာယကံကြောင့်တပါးခန္ဓာလေး
ဒီစောက်နိုင်ရဖို့တော်တော်ရင်းနေလို့ဖြစ်လာကြပါဘူး။ကိုတူရတဲ့ကိုတမီသားစုတဲ့အတွက်ဆိုတဲ့ဒုစင်တက်မဲ့စိတ်တွေနဲ့လောဘစိတ်တွေနဲ့စုကံရမယ်ဆိုလို့ရှိရင်စုကံတယ်လည်းမှာကျန်ရစ်ချက်မှာကတော့ပူတော်ရင်းနေလို့ပဲမြင်နေပါတယ်။အရာအလုံးလောဘတဲ့နေရမြန်မာလောဘနေရတဲ့ကဘာကြီးဖြစ်ပါစေ။ဒါပါလို့။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့တင်းလာနေညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆူမြတ်မောင်ကပြောပြပေးပါမယ်ရှင်။
ဆီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကကာကွယ်ပြောကြားလိုက်ပါတယ်။အဆုံးမရှိအဓိပ္ပာယ်မရှိတဲ့စစ်ပွဲကနေထွက်ချိန်တက်ပြီးအမေရိကန်တပ်တွေကိုအိမ်ပြန်ခေါ်မဲ့အမေရိကန်အတွက်အကျိုးရှိတဲ့နေရာတွေမှာပဲတိုက်ခိုက်မယ်လို့သမ္မတထရမ့်ကတွစ်တာပေါ်မှာရေးသားခဲ့ပါတယ်။ကာတပ်ဖွဲ့တွေဦးဆောင်တဲ့ Syria Democratic တပ် USDF နဲ့အတူ IS စစ်သွေးကြွားတွေကိုတိုက်နေတဲ့အမေရိကန်တပ်တွေထွက်သွားရင် IS တွေကိုခြေမုံတဲ့စစ်စင်ရေးအပေါ်ဆိုးကျိုးရှိလာလိမ့်မယ်လို့ဆိုတဲ့ထောက်ပြနေချိန်မှာပဲသမ္မတကအခုလိုကာကွယ်ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့လုပ်ရဟာပြစ်မှုကြီးကျွလန်းတာဖြစ်တယ်လို့သမ္မတထရမ့်ကစစ်ဆွဲပြောဆိုပြီးဒါဟာနိုင်ငံတော်တိုက်စာဖောက်မှုလို့တော့မှဆိုပါတယ်။ဒါအပြင်သမ္မတရဲ့လုပ်ရတွင်လည်းပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုက်ရေးကော်မတီဥက္ကဋ္ဌအက်ဒမ်ရှစ်ကိုလည်းသမ္မတကထပ်ပြီးတော့ဝေဖန်ခဲ့ပါတယ်။သမ္မတကိုတရားစွဲဆိုနိုင်ရေးစုံစမ်းနေတဲ့အောက်လွှတ်တော်ထောက်လိုက်ရေးကော်မတီနိုင်ငံခြားရေးကော်မတီ၊စီကံထိန်းသိမ်းရေးကော်မတီတွေကနေအစစ်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစစ်ဆေးနေတဲ့မှာသမ္မတကအခုလိုတိုက်ခိုက်ပြောကြားတာဖြစ်ပါတယ်။ဆဲလ်တွေကအောက်ဆီဂျင်ပမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့အရာယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်ရှင်။
တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှူးကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါလေ။ VOA သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome